ရိုက်တာသတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုအစိုးရလျှို့ဝှက် AUB ပုံမှန်နဲ့ဖမ်းဆီးထိန်းသိမ်းထားတာပေါ်စံချိန်ကန့်ကွက်တဲ့အနေနဲ့အမဲရောင်တီရှပ်ဝတ်စင်တဲ့ Black Campaign အမဲရောင်လူရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်အရင်ကလည်းဖမ်းဆီးကံတရင်တောက်တွေအရေးတက်တက်ကြွကြွဆောင်ရွက်နေရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖမ်းဆီးထိန်းသိမ်းတာဟာတရင်လွတ်လပ်ခွင့်ပေါ်ပြနေတာဖြစ်ပြီးဒါဟာတရင်မီဒီယာလောကပေါ်ထိန်းချုပ်မှုဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပါတယ်ရိုက်တာတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲရရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံမှုအချင်းဆိုပြီးတဲ့နောက်ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခံလိုက်ရတာပါရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တရင်ချက်လက်တွေလုံလုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့လျှို့ဝှက်စားရွက်စားလမ်းထောက်သားတွေကိုပြပတရင်ဌာနတွေကိုပြပပို့ရည်ရွယ်ချက်နဲ့တရားမဝင်တရင်ရယူခဲ့တယ်ဆိုပြီးဖမ်းဆီးခဲ့တာပါတရင်သမားများကာကွယ်ရေးကော်မတီကဒီအမဲအောင်လှှမ်းမှုကိုဒီဇင်ဘာ16ရက်နေ့မှာစတင်လိုက်ပြီးတရင်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းနောက်ဒီလုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာတရင်လွတ်လပ်ခွင့်အမှောင်ကျနေတဲ့အကြောင်းဖော်ပြတဲ့အနေနဲ့အမဲအောင်ဝစ်စင်မှုတိုက်တွန်းထားပါတယ်သောတင်တဲ့လက်ခွင့်နဲ့သက်ဆိုင်တဲ့တောင်းဆိုလှူရှားမှုတွေမှာအမဲရောင်တင်ကြတာကိုအသုံးပြုမှာဖြစ်တယ်လို့မကြခင်ကာလအတွင်းတရင်လက်ခွင့်ဆိုင်ရာတောင်းဆိုလှူရှားတဲ့ V9 poster တွေပြုလုပ်သွားမယ်ဆိုပြီးတော့လဲကော်မတီကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ